မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂုတ်လ4ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်မတို့မြင်ပါပါရှင်ဒီနေ့အစီအစဉ်မှာလာရှိုးကတိုင်းစစ်ဌာနချုပ်ကို MNDA ထိန်းချုပ်လိုက်တဲ့သတင်းနဲ့သတင်းဆောင်ပါအပတ်စဉ်ကဏ္ဍနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့အခြေစိုက်စစ်ကောင်စီအရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခကို MNDA တပ်ဖွဲ့ကမနေ့ကသိမ်းပိုက်လိုက်ပါတယ်ဒါဟာပိုချုံမူကြီးမင်းအောင်လိုင်လက်ထက်မြန်မာစစ်တပ်သမိုင်းမှာပထမဆုံးတိုင်းစစ်ဌာနချုပ်သိမ်းခံရတာဖြစ်တယ်လို့စစ်ကောင်စီလက်အောက်စစ်တိုင်းတွေတဲ့တတိယမြောက်အကြီးဆုံးဖြစ်တဲ့စစ်ဌာနချုပ်ကိုသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးအပြည့်အစုံကိုနောက်ပိုင်းမှာတင်ပြဖို့ရှိပါတယ်ရှင်။စစ်ကောင်စီကစေယုံတွေနဲ့အရက်သားနေအိမ်တွေကိုလေကြောင်းကတိုက်ခိုက်တာ၊ဒရုန်းနဲ့ပုံကျဲတာတွေကြောင့်ကျမရဲ့ဝန်ထမ်းတွေအပါအဝင် 10 ဦးသေဆုံးခဲ့ပြီးလူအများအများထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်ပြင်းထန်စွာရှုံချကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကဩဂုတ်လ2ရက်နေ့ကထုတ်ပြန်လိုက်ပါတယ်။စစ်မြေပြင်မဟုတ်တဲ့လောက်ကင်မြို့တော်တုံးချိန်မြို့ကိုဩဂုတ်တရက်နေ့ကစစ်ကောင်စီကလေကြောင်းကအင်အားပြင်းဘုံသီးလေးလုံးနဲ့ကျဲချတိုက်ခိုက်ခဲ့တယ်လို့ဩဂုတ်2ရက်နေ့မှာလည်းကိုကန့်ခရိုင်ကတုံးရှမ်းမြို့နယ်ထိုက်ဖြင်တိုက်နယ်ရိုးရွံကြီးရွာတို့ကိုဘုံသီး18လုံးနဲ့ထပ်မံလာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အလားတူဇွန်လ10ရက်နေ့ကလည်းသခိုင်းတိုင်းဘူးတလင်မြို့နယ်ထနောင်းကုန်းကျေးရွာကကျေးလက်ကျမ်းမာရေးဌာနခွဲအဆောက်အုံကိုဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့ပြီးဇွန်လ15ရက်မှာရခိုင်ပြည်နယ်တန်ရွဲမြို့ကရခိုင်ပြည်သူစေယုံကိုလေကြောင်းနဲ့ပုံကျဲတိုက်ခိုက်မှုကြောင့်စေယုံအဆောင်တွေပျက်စီးခဲ့ရတယ်လို့ဖော်ပြပါဗျာ။တနင်္သာရီတိုင်းပလောမြို့နယ်စင်ထိုးကြီးရွာမှာဩဂုတ်တရက်ကပြည်သူကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ခဲ့ပြီးအရက်သား2ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါဗျာ။တိုက်ပွဲအတွင်းစစ်ကောင်စီတပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးထိမှန်လာကြောင်းအသက်24နှစ်အရွယ်စင်ထိုးကြီးရွာကန်ကိုကျော်မင်းဆိုးတည်ဆုံးခဲ့ရပြီးတိုက်ပွဲညင်နေချင်းရွာကိုပြန်လာတဲ့အသက်45နှစ်အရွယ်ဦးလွင်စော်ကိုတော့စစ်ကောင်စီတပ်ကပစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဒေသခံတဦးက RFA ကိုပြောပါဗျာ။ကယင်ပြည်မှာဇွန်လလအတွင်းစစ်ကောင်စီနဲ့ကယင်အမျိုးသားကာကွယ်ရေးတပ် KNDF တပ်တွေကြားတိုက်ပွဲတွေမှာစခန်း၄ခုနဲ့ဂိတ်တစ်ခုကိုသိမ်းယူဖျက်ဆီးနိုင်ခဲ့ပြီးစစ်ကောင်စီတပ်သား50ကျော်သေဆုံးခဲ့တယ်လို့ KNDF ကဩဂုတ်လ3ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကနေကယင်ပြည်နယ်ဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ပိုးပြည်သူစစ် PNO ပါဝင်တဲ့အင်အား900ကျော်ပါတဲ့စစ်ကြောင်းနဲ့ KNDF ပူးပေါင်းတပ်တွေအကြားဇွန်လ15ရက်ကနေဇွန်လ15ရက်နေ့အထိတလကြာပင်လောင်းမြို့နယ်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်စစ်ကောင်စီတပ်ရဲ့အမြောက်တွေလက်နက်ကြီးတွေနဲ့တိုက်ခိုက်မှုကြောင့်အရက်သား50ခန့်သေဆုံးပြီး80နီးပါးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကဩဂုတ်လ3ရက်မနေ့ကထုတ်ပြန်ပါတယ်။မြေမြုံမိုင်းကြောင့်အရက်သား2ဦးသေဆုံးခဲ့တယ်လို့ဆိုပါရယ်။စကိုင်းတိုင်း၊မကွေးတိုင်း၊တနင်္သာရီတိုင်း၊မန္တလေး၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာဇွန်လ22ရက်ကနေ31ရက်နေ့အထိတပ်မတော်ကလေကြောင်းကနေဘုံကျဲခဲ့တယ်လို့မုံရွာမြို့နယ်ချင်းတွင်းမြေကန်တလျှောက်ကကြေးရွာတွေကိုလည်းစစ်ရေရေတွေနဲ့အမြောက်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်။စစ်တပ်အာဏာသိမ်းထားတဲ့3နှစ်ခွဲအတွင်းရှမ်းပြည်နယ်တောင်ပိုင်းမိုးပြဲဖဲခုံမြို့တွေနဲ့ကယားပြည်နယ်တို့မှာစစ်ဘေးဒုက္ခသည်တွေအပါအဝင်အရက်သား669ဦးသေဆုံးခဲ့တယ်လို့တိုးတက်သောကယင်ပြည်သူအင်အားစု PKPF ကဩဂုတ်လ1ရက်နေ့ကထုတ်ပြန်ပါတယ်။အာဏာသိမ်းကာလအတွင်းတိုက်ပွဲ1189ကြိမ်ဖြစ်ခဲ့ပြီးစစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှု1655ကြိမ်ပြုလုပ်ခဲ့တယ်လို့လည်း PKPF ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုအပါအဝင်စစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုတွေကြောင့်ဘာသာရေးအဆောက်အုံ52ခုစာတင်ကျောင်း25ကျောင်းဆေးရုံဆေးကန်16ခုနဲ့လူနေအိမ်2682လုံးပျက်စီးခဲ့တယ်လို့လည်းဆိုပါရယ်အာဏာသိမ်းကာလအတွင်းဖမ်းဆီးခံရသူဟာ162ဦးရှိတယ်လို့ PKPF ကပြောပါရယ်ရှင်သတင်းတွေကိုထုတ်လွှင့်ခဲ့တာပါစစ်ကောင်စီလက်အောက်စစ်တိုင်းတွေတဲ့တတိယမြောက်အကြီးဆုံးဖြစ်တဲ့လာရှိုးအခြေစိုက်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုကိုကန့်တပ်ဖွဲ့ MNDA ကဩဂုတ်လ3ရက်မှာသိမ်းယူလိုက်ပါတယ်။ဒါဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လက်ထက်မြန်မာစစ်တပ်သမိုင်းမှာပထမဆုံးတိုင်းစစ်ဌာနချုပ်သိမ်းခံရတာဖြစ်ပါတယ်။ကိုကျော်လင်ဦးကတင်ပြထားပါတယ်ရှင်။
တကြောပြန်20 28စစ်စင်ရေးမှာကိုကန်တမရော MNDA ပါဝင်ပြီးရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့ကိုတိုက်ခိုက်ခဲ့တဲ့တလားပြည့်တဲ့နေ့မှာပဲစစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်ရမခကိုသိမ်းယူနိုင်ခဲ့တာပါအရှိမြောက်တိုင်းစစ်ဌာနချုပ်ရမခဟာစစ်ကောင်စီတပ်ရဲ့စစ်တိုင်း14ခုထဲမှာတတိယမြောက်အကြီးဆုံးဖြစ်သလိုအစင်လာကြီးရဲ့တိုင်းစစ်ဌာနချုပ်လည်းဖြစ်ပါတယ်ဒီလိုအစင်လာကြီးရဲ့တိုင်းစစ်ဌာနချုပ်အသိခံရတာကလက်ရှိကာချုပ်လက်ထက်မှာအစင်လာပြတ်သွားတာလို့စီဒီအန်ဗိုလ်ကြီးစင်ရော်က RFI ကိုပြောပါတယ်
ဒီစင်ရောက်တဲ့စစ်ဌာနချုပ်ဆိုတာစစ်ကောင်စီရဲ့တမိုင်းမှာတစ်ချိန်တုန်းကပေါ့နော်တရုတ်ဖြူတက်တယ်။ရပြားလာတဲ့လက်နက်ကင်တက်တယ်နဲ့ထိတွေ့တိုက်ပွဲတွေမှာအောင်မြင်မှုတွေရခဲ့တယ်။အခုတော့နေဝင်းနီလို့ခေါ်တဲ့စင်ရောက်တဲ့စစ်ဌာနချုပ်ဟာ MNDA နဲ့ပူးပေါင်းတက်တယ်ရဲ့လက်ထက်ကိုကျရောက်သွားပြီဖြစ်ပါတယ်။ဒါဟာဒီတက်ချုပ်မင်းအောင်လိုင်းလက်ထက်ကြကမှတင်စစ်တပ်ရဲ့အစင်အလာပြတ်သုံးသွားခြင်းပဲဖြစ်ပါတယ်။
အခုလိုတိုင်းစစ်ဌာနချုပ်ကြရတာကအာဏာသိမ်းတာကိုအောက်ခြေကလက်မခံတာကြောင့်လို့ရှမ်းပြည်နိုင်ငံရေးစီရီလေးလာသူစုတန်းကသုံးသပ်ပါတယ်
။ဒီအစင်လာကြီးတဲ့တိုင်းစစ်ဌာနချုပ်တစ်ခုကြတော့တယ်ဆိုတာကဒီမင်းအွန်လိုင်းရဲ့အာဏာသိမ်းယူမှုရဲ့ကောင်စီအုပ်စုရဲ့6လတက်တန်းတို့စတိုက်လုံဆောင်နေတဲ့အပေါ်တို့ရဲ့လက်အောက်ခံတွေကလက်မခံဘူးဆိုတာကိုတိတာထင်ရှားနေပါတယ်။အဲဒီတိုင်းသာမင်းအွန်လိုင်းဆက်တော့မယ်ဆိုရင်တိုင်းစစ်ဌာနချုပ်တစ်ခုပြီးတစ်ခုကတော့အနည်းနဲ့အများအဲကြာမှာပဲလို့အဲ့လိုတော့တုံ့တက်နေလို့ရတယ်ခင်ဗျ
ဒီနေ့တင်းယူခံရတာနဲ့ပတ်သက်ပြီးလဲစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမတွေ့ရသေးသလိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို RFA ကဖုန်းနဲ့ဆက်သွယ်မေးမြန်းပြီးမဲ့လက်ခံဖြေဆိုတာမရှိပါဘူးဇူလိုင်လ23ရက်နေ့ကတည်းကစစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်အပါအဝင်အဲ့ဒီအနီးအနားမှာရှိတဲ့ထပ်ပရ6နဲ့6တက်ရင်ဂရင်းတရာစစ်တပ်ရင်းနေရာတွေကို MNDA ကဝင်ရောက်တိုက်ခိုက်နေတာပါအခုလိုရမခတိုင်းစစ်ဌာနချုပ်ကိုတင်းယူပြီးနောက်ရှမ်းပြည်နယ်မြောက်ပိုင်းဟာစစ်ကောင်စီလက်အောက်ကနေလွတ်မြောက်ဖို့နှိစက်လာပြီလို့ရှမ်းပြည်နိုင်ငံရေးစီရီလေးလာသူစုတမ်းကသုံးသပ်ပ
ါအခုဆိုရင်ကျွန်တော်တို့ကြာတရားတလောက်ဆိုရင်ကြောင်းမဲ့လက်အနှင်းနဲ့အမြန်ကတော့ဒီစကခတ်တိဌာနချုပ်ကတော့ကြာမဲ့ရက်တကိုရေးတွက်ယူမဲ့လို့ကျွန်တော်တို့ကြာတရားရတယ်ပြီးတော့300လောက်ဒီတော်လိုင်းရင်အာစုတဲ့အသိမ့်ပိုက်နိုင်ပြီဆိုရင်ရှမ်းမြောက်ပြည်သူလူထုကတော့ဒီစစ်ကောင်စီရဲ့အဲပြင်းနေအောင်ချုပ်မှုအောက်ကနေလွမြောက်သွားပြီလို့တော့ကျွန်တော်တို့တုံ့ပြန်လို့ရတယ်ခင်ဗ
ျအခုလိုတိုင်းစစ်ဌာနချုပ်တခုသိမ်းနိုင်ပြီဆိုရင်နောက်တိုင်းစစ်ဌာနချုပ်တွေလည်းကြားဖို့နီးလာပြီလို့စီဒီအန်ဗိုလ်ကြီးစင်ရော်ကပြောပါတယ
်နောက်ပိုင်းပြန်တဲ့တိုင်းစစ်ဌာနချုပ်73ခုလည်းတကယ်တမ်းသာတိုက်မယ်ဆိုရင်ဒါကြတော့မှာပေါ့စစ်တပ်မှာတခုကြပြီဆိုရင်မရတော့တခုကြပြီဆိုရင်နောက်ကအကုန်လိုက်ကြအော်တိုပဲဒါကျွန်တော်တို့စစ်တဘောတဘာဝအရာပါဗျာဟုတ်
အရှိန်မြောက်တိုင်းစစ်ဌာနချုပ်ကြတာကစစ်ကောင်စီအတွက်အရေးသိမ့်မကြီးဘူးလို့လုံညုံရေးရမီမဖော်လို့တဲ့ရှမ်းမြောက်မှာတာဝန်ထမ်းဆောင်မှုတဲ့စစ်တပ်အငိမ့်စားအရာရှိဟောင်းတဦးကတော့ပြောပါတယ်ဒီတိုက်ပွဲတစ်လအတွင်းလက်နက်ကြီးလက်နက်ငယ်ပစ်ခတ်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လူမှုကွန်ရက်အသင်းဝင်တွေအပါအဝင်အရသာတရာကျော်သေဆုံးပြီး200နီးပါးဒဏ်ရာရခဲ့တယ်လို့ဒေသခံတွေနဲ့စစ်ဘေးဒုက္ခသည်အရေးကူညီပေးသူတွေကဆိုပါတယ
်စစ်မှုထမ်းကြောင့်ပျက်စီးသွားတဲ့အနာဂတ်တွေပြိုကွဲသွားတဲ့မိသားစုတွေလုံးကန်နေရတဲ့ဘဝတွေအကြောင်း RFA ကပြပြဆုံဆုံးပြောပြသွားပါမယ်။ကျွန်တော်ကစင်မုံးပါ
။ကျွန်တော်မန်ယူပါ။
ကျွန်တော်ကကြောင်းစီယာပါ။ဒါကစစ်မှုထမ်းဥပဒေနဲ့ထွက်ပြေးခဲ့သူ၃ယောက်ဖန်တီးထားတဲ့ရေဇံလမ်းပါ
။ဒါကို RFA ရဲ့ Facebook, YouTube, Spotify နဲ့ Apple Podcast တွေမှာနားဆင်နိုင်ပါတယ်။
စစ်မှုထမ်းကြောင့်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကိုရင်ဖွင့်ကြည့်နေဆိုရင် RFA ရဲ့ Signal နဲ့ Viber နံပါတ်အပေါင်း0112235018ကိုယုံကြည်စိတ်ချစွာနဲ့ဆက်သွယ်နိုင်ပါတယ်။
ဒီဇာလဟာဖိနိုင်ကန်လူတို့ရဲ့နေစဉ်ဘဝဖုံဖုံကိုထင်ဟပ်စေပါပါခင်ဗျာ
ဆက်လက်ပြီး RFA ဝိုင်းတော်သားစောဖို့ခွအပတ်စဉ်တနုံးကနေနေ့တိုင်းစီစဉ်တင်ဆက်တဲ့အာရှတလွားသတင်းများအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ရှင
်အိန္ဒိယနိုင်ငံတောင်ပိုင်းခရလာပြည်နယ်မှာမိုးများရေကြီးပြီးတော့မြေတွေပြိုကျလို့လူပေါင်း150ကျော်သေဆုံးခဲ့ရတယ်လို့အာဏာပိုင်ကအင်ကာနီမှာပြောပါရယ်။အိမ်ဒီလဲပြက်စီသွားပြီးတော့လူပေါင်းရာနဲ့ချီအိုးအိမ်မဲ့ဒုက္ခရောက်နေတယ်လို့လည်းဆိုပါရယ်။ခါရလာပြည်နယ်အရှိမြောက်ဘက်ဝယန်ဒါခရိုင်ထဲအင်ကာနီအစောပိုင်းကမြေနှက်ကျင်းပြိုကျခဲ့တာကြောင့်သေဆုံးသူတွေထပ်တိုးလာနိုင်သေးတယ်လို့လည်းဆိုပါရယ်။ကုညီကဲစိလက်ဖို့ကြိုးစားနေပေမဲ့တပ်ပင်တွေလဲသဒ္ဓါတွေကျိုးမိုးတွေကရွာပြစ်စစ်မီလည်းမရဖြစ်နေတာကြောင့်အခက်အခဲအများကြီးဖြစ်နေတယ်လို့ကုညီကစိတ်သမားတွေကပြောကြပါရခင်ဗျာဖိလစ်ပိုင်နိုင်ငံကိုကာကွယ်ရေးအသုံးစရိတ်အတွက် အကူအညီဒေါ်လာငွေတန်း900ထောက်ပံ့ပေးသွားမယ်လို့ American ပြည်ထောင်စုကကြေညာပါတယ်။ American နိုင်ငံသားရေးဝန်ကြီး Anthony Blinken ၊ကာကွယ်ဝန်ကြီး Ray Austin တို့နဲ့ဖိလစ်ပိုင်သမ္မတ Marcos တို့ပြည်ခဲ့တဲ့အင်္ဂါနေ့မှာတွေ့ဆုံခဲ့ပြီးတဲ့နောက်အခုလိုကြေညာတာဖြစ်ပါတယ
်။ Secretary Tony Blinken, Ray Lloyd Austin
တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နဲ့ဖိလစ်ပိုင်တို့ကြားအခြေအနေတွေတင်းမာနေတဲ့အချိန်မှာ American ကအခုလိုထောက်ပံ့ပေးတာလည်းဖြစ်ပါတယ်။ဖိလစ်ပိုင်စစ်တပ်နဲ့ကန်ယူဒန်ဆောက်တပ်တွေအတွက်ကာကွယ်ရေးစနစ်ကိုပိုကောင်းလာဖို့ထောက်လှမ်းရေးတရင်ချက်လက်မျှဝေရေးတွေအတွက်ဒီငွေတွေကိုပေးခဲ့တာလို့ AP သတင်းကဖော်ပြပါတယ်ခင်ဗျာ။ဒီလိုထောက်ပံ့ပြီးနောက်တရက်မှာပဲတောင်တရုတ်ပင်လယ်အရေးဟာ American နဲ့ဘာမှမသက်ဆိုင်တာကြောင့်ဝင်ရောက်မဆွတ်ဖက်နဲ့လို့တရုတ်နိုင်ငံသားကြီးပြောခွင့်ရှိသူကလည်းပြောဆိုလိုက်ပါတယ်။ဒီလိုနိုင်ငံတစ်နိုင်ငံကဝင်ရောက်ဆွတ်ဖက်တာဟာအခြေအနေတွေကိုပိုဆိုးစေမယ်လို့လည်းဖိလစ်ပိုင်ကိုသတိပေးလိုက်တာပါ။ဒီတော့အတွင်းမှာပဲတရုတ်သမ္မတရှီကျင်းဖင်ကလည်းတရုတ်ရဲ့အချုပ်ချာအာဏာကိုကာကွယ်ဖို့နေဆက်လုံချုံကြီးနဲ့ရေချောင်းလေချောင်းရံကာကွယ်ဖို့ခိုင်ခိုင်မာမာလှုပ်ထားဖို့ဗုဒ္ဓဘုံကပြောဆိုလိုက်တဲ့အကြောင်းစင်ဝါသတင်းမှဖော်ပြပါရခင်ဗျာ။အင်ဒိုနီးရှားနိုင်ငံရဲ့အစိုးရယုံပြောင်းဆိုင်မဲ့မြို့တော်အသစ်ဟာရာဂိုင်နှုန်း90ကျော်ဆောက်လုပ်ပြီးစီနေပြီလို့သမ္မတချိုကိုဝီတိုတို့ကနေပြောလိုက်ပါရ။လာမယ့်တနင်္လာနေ့ကစလို့အဲ့ဒီမြို့တော်အသစ်မှာတူဆပြီးတော့ယုံထိုင်မယ်လို့လည်းဆိုပါရ။လက်ရှိမြို့တော်ဂျာကာတာဟာလူဦးရေထူထပ်ရေနစ်မြုပ်လာနေပြီဆိုပြီးတော့ဘော်နီယိုကျွန်းပေါ်မှာရှိတဲ့နူစန်ထရာမြို့ကိုမြို့တော်အဖြစ်ပြောင်းလဲဖို့2019ခုနှစ်မှာစတင်ခဲ့တာပါ။မြို့အသက်စီမံကိန်းအတွက်ငွေကြေး33ဘီလီယံသုံးစွဲထားပါတယ်။ဒီမြို့တော်တစ်ခုအင်ဒိုနီးရှားလွတ်လပ်ရေးနေ့ဩဂတ်လ18ရက်နေ့မှာတရားဝင်ပြောင်းရွှေ့မယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာ။ပြင်သစ်အိုလံပစ်အားကစားပြိုင်ပွဲဝင်ပြိုင်နေတဲ့အရှေ့တောင်အာရှနိုင်ငံတွေထဲမှာထိုင်းနိုင်ငံကအားကစားသမားအများဆုံး52ယောက်ဝင်ပြိုင်နေပါတယ်။အင်ဒိုနီးရှားနိုင်ငံက29ယောက်၊မလေးရှားက26ယောက်၊စင်ကာပူက23ယောက်၊ဖိလစ်ပိုင်က22ယောက်၊ဗီယက်နမ်နိုင်ငံက16ယောက်ဘရူနိုင်းကမ္ဘောဒီးယားလာအိုတို့က3ယောက်စီနဲ့မြန်မာနိုင်ငံကတော့2ယောက်ဝင်ပြိုင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအမျိုးသမီးတစ်ယောက်ချင်းစက်တောင်ရိုက်အားကစားပြိုင်ပွဲမှာတတ်ထားသူစားနဲ့အမျိုးသားမီတာ100အလွတ်တန်းရေကူးပြိုင်ပွဲမှာဖုံးပြေဟန်တို့2ယောက်ပဲဝင်ပြိုင်တာပါ။အင်္ဂါနေ့ကပွဲစဉ်ဒီမှာသူတို့2ယောက်လုံးရှုံးပွဲကြုံခဲ့တဲ့အတွက်အရှိတောင်အာရှနိုင်ငံတွေထဲမှာမြန်မာအသင်းဟာပထမဆုံးပြိုင်ပွဲကထွက်ရတဲ့အသင်းဖြစ်ခဲ့ပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖို့กว่าပါ။
အခုတစ်ခါမှာတော့ရခိုင်တိုင်းရင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင်
။ဒါလီဇော့မိုထာဖာချင်ပါ။အရိဖြစ်ခိုင်တာသာဆက်ကမ်းင်းကိုဆိုပါရင်ဒဲဖြစ်မှာလေ။အခိုက်ပြင်းတဲ့တုန်းကသူခရဲသတော်ဖိုက်ချင်ဒီကိုတောင်းပါပြီလာပေါ်ဖိုက်ပါရယ်
။တန်တွေးနဲ့ဂေါ်မရုံနဲ့ပဲဝန်းကျော်ကပေါန်လီဘရောင်ထေပရီသူတီအနေနဲ့ခရီလာလာဆိုဒီမလုပ်ခဲ့ဖို့အာရခတက်တော့အေကဩဂတ်လတရာနေ့မှာအမိန်ထုတ်ပြန်လိုက်ပါရယ်။စိုက်ကောင်စီကရက်သမော်တော်ဘူတီကိုအဆုံးပြုပနာစိုက်အောင်အဖရီတွန်ဆော်တီလုံနေတဲ့တော်တဲ့ကူပတ်အမိန်ထုတ်စော်လို့ဆိုပါရယ်သင်တွေမလို့ကမော်ရှလီရီဒက်စခဲနဲ့ပန်လီဘရွန်ကစိုက်ကောင်စီရီဒက်သွန်ဖို့ဂရီတီကိုပါအေအေကထိုးစိုက်ဆောင်ပေါ်ရာဖရိုက်တဲ့တော်တဲ့သင်တွေနဲ့ကွာပိုင်ဝန်ကျောင်းကပန်လီဘရွန်ကိုမထွက်ဖို့တာမရိုက်စော်လို့ကရင်ညာချာရာသိရပါရယ်ရခိုင်ပရီနဲ့မောင်တော်မလို့ကမြန်မာနိုင်ငံကရာခရနေအသွန် MRCS ရုံဖောက်ထွန်ခင်ခါရရီလို့မြို့ခင်တယောက်ကပြောပါရယ် MRCS ရုံဆိုမောင်တော်မလို့အမဲလေးရဲကောမှာဟင်းစော်ဖရိုက်ပနာဇူလိုင်လအကုန်မှာဖြာစီခင်ခါရဆိုပါရုံကိုဖောက်ထွန်ဖြာစီထားပါနာရုံတော်ကစီဝါပီစီတီကိုလည်းယူဆောင်လက်ခါရီလို့မြန်မာသားတွေကဆိုပါတယ်မောင်တော်မရတော်တိုက်ပွဲတီဂရောင်းဘဝန်ထက်တီဘေးလရာထော်ပရတင်းရှောင်းနေရှိမှာဖောက်ထွန်ခင်ခါရဆိုပါ
သလားပြီတောင်ပါလို့ပြီပါ၆ပါးကန်တာကိုကမ္မမကထောင်းလောင်းပြီလာပေါ်ဖိုက်ပါတယ
်ရခိုင်ဒေသခံတီနေရဲစွန်းခေါ်ကဲဆိုတီတီသာသာတိုးလာနေရလို့ဒေသခံလေးလာဆောင်ကရီသူတီကထောက်ပြနိုင်ခဲ့ပါတယ်နေရဲစွန်းခေါ်သူတီထဲလူငယ်နဲ့လူလဲပိုင်းအများစုပါဝါမနာမိသားစုလိုက်ထောက်ခေါ်ကဲဆိုဟင်းပါတယ်ဒေတာရုံတကြောပြန်တိုက်ပွဲစတော်လာရှိမှာတိုက်ပွဲရှောင်ပေါ်တော်စင်ခွာဂက်ဆော့ဖရိုက်ကလေးစိုက်ပွဲကာလာထရေးလာစနဲ့များအခရီနီတီပရောင်လေးလာနေလို့ဆိုပါရယ်ရောင်းရှာတီထိမှာအလောက်ကန်ခွန်လေးတွေဆုံရှုံလာစနဲ့လာနာကန်အခွေတွေကစိုက်သားစုဆောင်နေဆိုဒီလေပါဝင်လာပါရယ်ရခိုင်ကနေထောခေါ်ရာမှာလီဂရောင်းလန်ကိုအဆုံးပြုခဲ့တဲ့ပိုင်းတော်လန်ကနေလာလာဆိုဒီလေဟင်းပနာလန်ခရီမှာဖန်စီခင်ရာဆိုဒီလေရောင်းဆိုင်ရာဂရောင်းကိုတိုင်ကုံတွေဖူးခဲ့သူတီကပရောပါရယ်ထောခေါ်သူတီဆိုရခိုင်နဲ့နေနေမရှောင်းတီစနေရေရော်ဒီတိုင်းပကိုတိုင်းနဲ့ရန်ကုန်စားရဒေတာတီမှာခေါ်လို့နေကဲဆိုဟင်းပိုင်းထိုင်းနဲ့မလေးရှားနိုင်ငံတီကိုလေထွက်ခွာနိုင်ခဲ့တယ်လို့သိရပါတယ်ရခိုင်မှာအာရခတ်တက်တော်အေကမနုနစ်စီခုကိုသိမ့်ပိုက်ထားမလားဂျန်ရီမနုနစ်ခန္ဓာခုကိုထိုးစိုက်ဆွန်ဆိုဝင်ရဲဆိုတီလုံပါတယ
်အရိဖြူခိုင်ပါသာစိုက်ကိုစောင့်မျက်နှာဆောင်ပြီးခါကလေးတော်တာချောင်ပြလုံးဆောင်းလဲချက်မိခဲ့ပါသည်ယေစုတော်မရကျွန်တော်ကတော့အားအထုပ
ါ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးရန်တွေကင်းဝေးကြပါစေရှင်
Radio Free Asia.